Syria နိုင်ငံမှာဂျာဖြတ်အစိုးရတရဲ့ဖွဲ့စည်းနိုင်ရေးကိုအဓိကထားဆွေးနွေးကြဖို့အတွက်တနင်္လာနေ့မှာနှစ်ဖက်ကိုယ်စားလှယ်တွေစတင်ဆွေးနွေးပြီးမကြာခင်မှာပဲဆက်ပြီးတော့ညှိနှိုင်းမရတဲ့အခြေအနေရောက်သွားတယ်လို့သတင်းရရှိပါတယ်။ Syria အစိုးရရဲ့မူဝါဒကြေညာချက်ဟာဂျနီဗာဆွေးနွေးပွဲရဲ့မူပေါင်းပြင်ပမှာရောက်ရှိနေပြီးတော့ Syria အစိုးရကအာဏာလွှဲပြောင်းမဲ့ကိစ္စကိုလည်းပြောမထားဘူးဆိုပြီးတော့ Syria တိုက်ခန့်တွေကပယ်ချတာပါ။စီးရီးယားအစိုးရနှိမ့်နိုင်ရေးကိုယ်စားလှယ်တွေကလည်းအကြမ်းဖက်ရေးကိစ္စနဲ့ဆွေးနွေးဖို့ဒီလိုရောက်လာကြတာဖြစ်ပြီးတော့အာဏာလွှဲပြောင်းမဲ့ကိစ္စနဲ့မဆိုင်ဘူးလို့စီးရီးယားဒုနိုင်ငံသားရေးဝန်ကြီး Fascal Madat ကပြောပါတယ်။အဲဒီမှာစစ်ဆင်နှိမ့်နိုင်ရေးမူ Mr. Laka Brahimi ကတော့ဒီစီးဝေးဝဲကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ဆိုပါတယ်။စီးရီးယားသမ္မတ Bashar al-Assad အာဏာကိုလက်လွတ်ပေးပြီးတော့2012ကပထမဦးဆုံးဂျနီဗာငြိမ်းချမ်းရေးညီလာခံကရရှိတဲ့သဘောတူညီချက်အရဂျားဖြတ်အစိုးရဖွဲ့စည်းရမယ်လို့အတိုက်ခံဘက်ကတောင်းဆိုနေတာဖြစ်ပါတယ်။တချိန်တည်းမှာပဲအမေရိကန်ပြည်အောင်စုကတော့ကုလသမဂ္ဂထောက်ပံ့ရေးရင်းနှံ Homes မြို့တွေကိုဝင်ရောက်နိုင်ဖို့အတွက်ပြီးတော့မျိုးရဲမှာပိတ်မိနေတဲ့ကလေးငယ်တွေနဲ့အမျိုးသမီးတွေမျိုးကနေပြီးတော့ချက်ချင်းထွက်ခွာဝင်ပြုဖို့အတွက်တောင်းဆိုသွားပါတယ်ရှင်။